မြန်မာနိုင်ငံရဲ့လွတ်လပ်ရေးပြည်သူ့ကထခင်ကြီးဗိုလ်ချုပ်အောင်ဆန်းပညာစီးပူးခဲ့တဲ့ရန်ကုန်တက္ကသိုလ်ကပဲခူးဆောင်ကိုဒီကနေ့ဗိုလ်ချုပ်အောင်ဆန်းမွေးနေ့မှာကျောင်းသားကျောင်းသူတွေလေ့လာလို့ရအောင်ဖွင့်လှစ်ပြသခဲ့ပါတယ်။ဗိုလ်ချုပ်အောင်ဆန်းစူးစမ်းခဲ့တယ်လို့ဗိုလ်ချုပ်စိတ်ဓာတ်ကိုအတူယူနိုင်အောင်ဖွင့်လှစ်ပြသတာလို့လည်းတာဝန်ရှိသူတွေကဆိုပါတယ်။ဒီကျောင်းကိုကိုယ်တိုင်တွားရောက်တည်ယူခဲ့တဲ့ကိုထက်အောင်ခန်းကရန်ကုန်မြို့ကနေတင်ပြပို့ထားပါရဲ့ရှင်။
ဒီကနေ့ဖွင့်လှစ်ပြတာတဲ့မြန်မာလူလည်းရေးပြည်သူ့ကပါကင်ကြီးဗိုလ်ချုပ်အောင်ဆန်းရဲ့တက္ကသိုလ်ကျောင်းသားဘဝပညာသင်ယူခဲ့တဲ့ရန်ကုန်တက္ကသိုလ်ဝင်းတွင်ကပဲခူးဆောင်အခန်းအမှတ်133မှာတော့ဗိုလ်ချုပ်အောင်ဆန်းအသုံးပြုခဲ့တဲ့အသုံးဆောင်တချို့နဲ့ဗိုလ်ချုပ်အောင်ဆန်းတပ်ပေါ်တွေကိုခင်းကျင်းပြသထားပါတယ်။အခုလိုဖွင့်လှစ်ပြတာတဲ့နဲ့ပတ်သက်လို့ပဲခူးဆောင်အဆောင်မူဒေါက်တာအောင်ဆွေက
ဗိုလ်ချုပ်အောင်ဆန်းအခန်းကိုဖွင့်လှစ်ပြတာခြင်းရဲ့ယူရချက်ကတော့အခုကျောင်းသားကျောင်းသူကလေးတွေကဒီဗိုလ်ချုပ်အောင်ဆန်းတို့အရင်ခေတ်ကဘယ်လိုနေခဲ့ရတယ်ဆိုတာလေးကိုလည်းကျွန်တော်တို့ရင်းစေချင်တာလည်းပါတယ်။နောက်တစ်ခုကကျောင်းသားကျောင်းသူများကိုဗိုလ်ချုပ်အောင်ဆန်းကိုစူးစမ်းတဲ့လူမျိုးပေါ့။အဓိကတော့ဗိုလ်ချုပ်အောင်ဆန်းစိတ်ဓာတ်လူမျိုးဒီဖြစ်လာခြင်းချင်းနဲ့ရည်ရွယ်ချက်ပါပါတယ်။ဒါကြောင့်မလို့ဒီမှာကျွန်တော်တို့ကဗိုလ်ချုပ်မွေးနေ့မှာကျွန်တော်တို့ဗိုလ်ချုပ်အောင်ဆန်းအခန်းကိုဖွင့်ပြီးတော့တက်ပါခြင်းဖြစ်ပါတယ်။
အခန်းကိုတော့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်မွေးနေ့ကစတင်ဖွင့်လှစ်ပြသတာဖြစ်ပြီးအခုဆိုရင်9နှစ်ရှိပါပြီ။တနည်းမှာတရပဲဖွင့်လှစ်တဲ့ဒီအခန်းကိုတော့ကျောင်းသားကျောင်းသူတွေကဝင်ရောက်ကြည့်ရှုခွင့်ပြုလာပြီးအပြင်လူတွေကတော့ဝင်ရောက်ကြည့်ရှုခွင့်မပြုပါဘူး။ဒါကြောင့်ကြည့်ရှုတဲ့ဒုတိယနေ့ကျောင်းသားစဝင်းတက်ဆိုးကတော့
ကိုရဲ့ဘာကြည့်တာတက်ပြီးခဲ့တဲ့ဒီဖခင်ကြီးပေါ့နော်။ဆိုသူတိတ်သူဘွားမှာသူဘယ်လိုမျိုးအဆောင်လိုနေခဲ့လဲ။သူဘလိုခန်းနဲ့နေလဲဆိုရပါတော့။အကျိုးအနေနဲ့ပြန်ပြီးတော့ဟာကြည့်တယ်ပေါ့နော်။အဲ့တော့မှပဲကိုကဟောသူဘလိုနေဖြစ်နေခဲ့ပါလားဆိုရရကိုအနေနဲ့ဟိုအတိအညာလည်းရရပေါ့နော်။ပြန်ပြီးတော့သူ့လည်းပြန်အောင်းမေးစီရပေါ့။အကျိုးလာကြည့်လာကြည့်ရပါခင်ဗျာဟုတ
်။နောက်ထပ်ကျောင်းသူတူဖြစ်တဲ့အေဂရီဘော်စီက
ဒီနေ့တရက်ပဲဖွင့်မယ်ဆိုတာနဲ့ဟုတ်လာပြီးတော့ဟိုအရင်ကလည်းတစ်ခါမှမမြင်ဘူးတော့လေ။ဟုတ်ပြီးတော့ဟိုညီမကလည်းဒီရန်ကုန်တက်တော်ပါပဲဆိုတော့ဟုတ်ဒီတက်ခဲ့တဲ့အကြောင်းနဲ့ဒီဘိုးချုပ်အကောင်နေခဲ့တဲ့နေရာကိုဟုတ်လာပြီးတော့ကြည့်တင်တာပါဟုတ
်။ပဲခူးဆောင်မှာတော့ဘိုးချုပ်နေထိုင်ခဲ့တဲ့အခန်း113နဲ့အနောက်ဘက်အခန်း114ကိုအဆောင်နေထိုင်ခွင့်မပြုထားပဲကျန်တဲ့အခန်းတွေကိုတော့အဆောင်နေကျောင်းသားတွေကိုနေထိုင်ခွင့်ပြုထားပါတယ်။ဘိုးချုပ်အောင်ဆန်းနေထိုင်ခဲ့တဲ့အခန်း113နဲ့နှစ်ခန်းကျော်အဆောင်နေကျောင်းသားကိုဆွဲထက်နိုင်က
ဟိုပါဘုလေဘုရားဆန်ဒီရဲ့အဆောင်ပြည့်ဆရာဆိုကြည့်လို့ပါလို့တချို့ဆိုတော့ဟိုပါပေါ့မြန်မာတမိုင်းမှာသင်ရှားတဲ့တော်တော်များများကဒီအဆောင်မှာနေပါခဲ့တယ်နေပါခဲ့ပြီးတော့ကျွန်တော်ကိုယ်ရကလည်းအခုသူတို့နေခဲ့တဲ့အဆောင်မှာနေခဲ့ဆိုတော့တစ်ခါကြတယ်သူတို့အရေးအယံလေးကျွန်တော်ပြန်နေရတယ်သူတို့ရဲ့အဆုံးမဩဝါဒလေးတော့ကျွန်တော်တို့ပြန်ပြီးတော့ဟိုပါဖြစ်လာပါတယ်ဆက်ရှိလေးလာနေပါတယ
်အဆောင်မှာတော့ဘုရားဆန်တပ်ပုံ68ပုံကိုကင်းကျင်းပြသထားပြီးလာရောက်ကြည့်ရှုတဲ့ကျောင်းသားကျောင်းသူတွေကိုမနက်ပိုင်းမှာပဲကျွတ်နဲ့နံများကိုကျူးမွေးပါတယ်။ဘုရားဆန်ဟာပဲခူးဆောင်အခန်းအမှတ်113မှာ1930ပတ်ဝန်းကျင်ကာလတုန်းကပညာသင်ကြားခဲ့တာလည်းဖြစ်ပါတယ်။ဒီနေ့ဖေဖော်ဝါရီ23ရက်ဘုရားဆန်ရဲ့မွေးနေ့မှာအခုလိုဘုရားကျောင်းသားဘဝကနေထိုင်ခဲ့တဲ့အဆောင်အခန်းကိုဖွင့်လှစ်ပြသတာရှိတယ်လို့ရန်ကုန်နဲ့တခြားမြို့နယ်တွေမှာလည်းမြန်မာနိုင်ငံရဲ့ကလေးများနေ့ဖြစ်သတ်မှတ်ထားတဲ့ဘုရားဆံမွေးနေ့မှာအထိမ့်မှအခမ်းအနားပွဲတွေနဲ့အလှဒါနပြုလာရည်ကျင်းပခဲ့ပါတယ
်။ကိုထေအောင်ခံတင်ပြပို့ထားရပါရှင်။အခုတစ်ဆက်ထဲမှာပဲဘိုးချုပ်မွေးနေ့အထိမ့်မှဖြစ်ကလေးများနေ့ဆင်နွှဲကြတဲ့အကြောင်းကိုပြောပြပေးချင်ပါတယ်။ဒီကနေ့ကြားရောက်တဲ့ဘိုးချုပ်အောင်ဆံမွေးနေ့အထိမ့်မှဖြစ်မြန်မာနိုင်ငံကလေးများနေ့တက်မှတ်ကျင်းပရမှာထိုင်းမြန်မာနယ်စပ်ရွှေပြောင်းစာတင်ကျောင်းအတော်များများမှလည်းအထိမ့်မှပွဲတွေကျင်းပကြပါရယ်။ကလေးငယ်တွေစိတ်ပျော်ရွှင်စေဖို့နဲ့မြမလွတ်လပ်ရေးပြည်သူကဘိုးချုပ်အောင်ဆန်းရဲ့စိတ်ဓာတ်တွေကိုအတူယူစီနိုင်ဖို့အပြင်မျိုးဆက်တဲ့ကလေးငယ်တွေမြန်မာနိုင်ငံတမိုင်းကိုတည်စီဖို့ဖြစ်တယ်လို့ရွှေပြောင်းအလုပ်သမားကလေးငယ်တွေရဲ့ပညာရေးအတွက်ကြိုးပမ်းဆောင်ရွက်နေသူတွေကပြောပါရယ်။ထိုင်းမြန်မာနယ်စပ်ကဗိုလ်ချုပ်မွေးနေ့အထိမ့်မှအခမ်းအနားတွေအကြောင်းထိုင်းခြေဆိုင် VUE မြန်မာပိုင်းတရင်တော်မအေးမာကစူးစီးတင်ပြပေးပါမယ်ရှင်။
ရှေ့ပြောင်းဒေတာမှာပဲမွေးဖွားကြပြီးတနည်းနည်းတစ်ချိန်ချင်းမှာမိခင်တန်းဒီမှာအဖြေချဖို့ရည်ရွယ်ကြတဲ့မြန်မာရှေ့ပြောင်းအလို့သမားအများစုဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့မြန်မာရှေ့ပြောင်းစာတင်ကျောင်းတွေမှာသူတို့ရဲ့ကလေးငယ်တွေကိုစာတင်ကြားစေခဲ့တာပါဒီအတွက်ရှေ့ပြောင်းအလို့သမားကလေးငယ်တွေရဲ့ပညာရေးလှုပ်ဆောင်နေကြသူတွေကတော့မြမသမိုင်းကိုသိရှိအောင်နဲ့ကလေးတွေကိုစိတ်ပျော်ရွှင်စေဖို့မြန်မာနိုင်ငံကလေးများနေ့ကိုဒီနှစ်မှာလဲ Migrant Learning Center လို့ခေါ်တဲ့ရွှေကျောင်းစာသင်ကျောင်းတွေမှာကျင်းပခဲ့ကြပါတယ်။ရွှေကျောင်းဆရာမများအစည်းအဝေးရဲ့ဥက္ကဋ္ဌဒေါ်ရွှေဇင်ဝင်းကတော့ကျောင်းတော်များများမှာကျင်းပခဲ့ကြပုံကိုအခုလိုပြောသွားပါတယ်
။ကျွန်တော်တို့ဒီရွှေကျောင်းဒေသမှာဖွင့်လာတဲ့ Migrant Learning Center တွေမှာပေါ့နော်။ဦးကျောင်းဆန်းရဲ့
ဝင်နေမြန်မာနိုင်ငံကလေးများနေအချိန်မှဆိုပြီးတော့အာဃာသကြံပွဲတွေစာပေမဲ့ပတိကြံပွဲတွေပုံသူဆွဲတဲ့ကြံပွဲတွေကိုကျင်းပတယ်ကြပြရွတ်တဲ့ကြံပွဲတွေအစီအစီကြောင်းပြီးပြီးမှကျင်းပတယ်ပေါ့နော်ကျွန်တော်တို့ BLS ဆိုကြောင်းကတော့ပို့ချုပ်မင်းလေးအကျိုးအာဃာသကြံပွဲကျင်းပပြီးသွားပြီဒီနေ့ကတော့ကလေးငယ်လေးတွေကကြပြရွတ်ကြံပွဲနဲ့အဲကလေးကြီးလေးတွေကတော့ပို့ချုပ်ရဲ့ပုံသူတစ်ကြီးလေးတွေအယောင်ဆယ်တဲ့တစ်ကြီးလေးတွေကိုသူတို့အထိတ်သူတို့မင်းလေးအထိတ်မင်းနဲ့ကျင်းပပေးပါတယ်
2005ခုနှစ်ကနေ2019ခုနှစ်ထိ15နှစ်တိုင်နှစ်စဉ်မြန်မာနိုင်ငံကလေးများနေကိုကျင်းပခဲ့တဲ့ Saw Migrant Learning Center ကတော့ဒီနှစ်မှာအားကစားပြိုင်ပွဲလေးတွေကိုသာလုပ်နိုင်ခဲ့ပါတယ်။စာပေးစာယူဥပဒေကြောင်းသားလည်းဖြစ် Saw ကျောင်းကကျောင်းဆရာလည်းဖြစ်တဲ့ကိုစင်ကိုမြင့်ကတော့အခုလိုပြောသွားပါတယ်။
အစင်လာမပြတ်လောက်ခဲ့ပါတယ်ဒီလိုလိုရတဲ့ကောင်းရတယ်ကျွန်တော်ဘုရားဆံမင်းနဲ့ဒီမြန်မာနိုင်ငံကလူများမိဘာကြောင့်လို့လဲဆိုတော့ကလူတွေတော်ရှင်ဖို့အတွက်ဒီမိသားစုစာပြင်ကြလာတဲ့ဆံမှာသူတို့ကသိမ်းဆောင်ဝယ်မိပြီးတော့ပန်းကြီးကြလေးတွေရအောင်လို့ဆံမင်းတို့ဆံမင်းတို့လုပ်ကြတယ်နောက်တော့ကျွန်တော်ဘုရားဆံမင်းတွေကဘုရားဆံတဲ့သူတို့တွေဘုရားစိတ်ပေါ်တော့လောက်ကန်လို့နေတယ်အရှင်ကိုကျွန်တော်လည်းလုပ်ကြည့်ရပါမယ
်ထိုင်းမြန်မာနယ်စပ်တက်ပြိုင်ထဲမှာတော့ရွှေပြောင်းစာပင်ကြောင်းပေါင်း80နီးပါးမှာစေတနာဝန်ထမ်းဆရာဆရာမပေါင်း800ကျော်ကကျောင်းသားတောင်းသူပေါင်း14000နီးပါးကိုစာတင်ကြပေးနေတာဖြစ်ပါတယ်။စာတင်နောက်တော်များများကတော့မြန်မာပြည်တွင်းကတင်ရုံညွန်းနှန်းတိုင်းတင်ကြနေကြတာဖြစ်ပါတယ်။ဒီအတွက်မြန်မာနိုင်ငံရဲ့နေထူးနေမြက်ဒီနဲ့အထိမ့်မှတ်နေတွေမှာကလေးတွေကိုမြန်မာနိုင်ငံကတမိုင်းကျောင်းတွေကိုတည်ရှိအောင်အခုလိုမျိုးအထိမ့်မှတ်ပွဲလေးတွေကိုပုံသဏ္ဍာန်မျိုးစုံနဲ့ကျင်းပခဲ့ကြပါတယ်ရှင်။